America မှာတရားမဝင်နေထိုင်နေသူတွေကိုအဓိကထားပြီးတော့မှလူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေစီးနှင်ရှာဖွေမှုအတွင်းမှာ680ကျော်ကိုဖမ်းဆီးမိခဲ့ပြီးအများစုဟာပြစ်မှုကျူးလွန်ထားကြသူတွေဖြစ်တယ်လို့ America အမိမြေလုံခြုံရေးဌာနကပြောလိုက်ပါတယ်။နေရပ်ပြန်ပို့နိုင်ဖို့ဖမ်းဆီးခဲ့သူ85ရာခိုင်နှုန်းမှာပြစ်မှုကျူးလွန်ထားတဲ့မှတ်တမ်းတွေရှိကြသူဖြစ်တယ်လို့အမိမြေလုံခြုံရေးဝန်ကြီး John Kelly ကပြောပါတယ်။အဲ့လိုရှာဖွေစီးနှင်မှုတွေဟာပုံမှန်လုပ်နေကြစီမံချက်ဖြစ်တယ်လို့လည်းသူကပြောပါတယ်။ Los Angeles, Chicago, Atlantaစန်အန်တိုနီယိုနဲ့နယူးယောက်မြို့တွေမှာစီးနှင်းရှာဖွေဖမ်းဆီးမှုတွေကိုလုပ်ခဲ့တာဖြစ်ပါတယ်ရှင်။